တရုတ်နိုင်ငံကကလင်းငယ်တွေကြားမှာဒီအသက်ရှူလမ်းကြောင်းဆိုင်ရာဖျားနာမှုတွေတိုးပြီးတော့ဖြစ်နေတာနဲ့အဆုတ်ရောင်နမိုနီးယားရောဂါအစုလိုက်ဖြစ်နေတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့အသေးစိတ်ရှင်းပြဖို့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတရားဝင်တောင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံမြောက်ပိုင်းကကလင်းငယ်တွေကြားမှာနမိုနီးယားအဆုတ်ရောင်သလိုရောဂါအမည်မဖော်နိုင်တဲ့ရောဂါတွေအစုလိုက်အပြုံလိုက်ဖြစ်နေတယ်လို့သတင်းမီဒီယာတွေနဲ့ ProMed ဆိုတဲ့ကမ္ဘာတဝန်းရောဂါဖြစ်ပွားမှုစောင့်ကြည့်နေတဲ့စနစ်က November 22ရက်နေ့ကထုတ်ပြန်ခဲ့တာကိုလည်းကမ္ဘာ့ကျန်းမာရေးအဖွဲ့ကထောက်ပြထားပါတယ်။အဲ့လိုယောဂါတွေဖြစ်နေတာဟာတရုတ်အာဏာပိုင်တွေအစောပိုင်းကထုတ်ပြန်ထားတဲ့ဒီအသက်ရှူလမ်းကြောင်းဆိုင်ရာယောဂါတွေနဲ့ဆက်ဆက်နေသလားဆိုတာမရှင်းလင်းဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ထုတ်ပြန်ချက်မှာပြောကြားထားပါတယ်။တရုတ်နိုင်ငံမှာ November 23ရက်နေ့ကလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတရုတ်နိုင်ငံထဲမှာအသက်ရှူလမ်းကြောင်းပြဿနာနဲ့ဖြားနာသူတွေတိုးနေတယ်လို့တရုတ်မျိုးသားကျန်းမာရေးကော်မရှင်တာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။သူတို့ကတော့ COVID ကပ်ရောဂါကန့်သတ်ချက်တွေဖယ်ရှားပေးခဲ့တာနဲ့တုတ်ကွေးကလင်းငယ်တွေကြားကူးစက်တဲ့ RSV လို့အသက်ရှူလမ်းကြောင်းဆိုင်ရာယောဂါmycoplasma ပိုးကြောင့်ဖြစ်တဲ့အဆုတ်ရောင်ယောဂါ covid ကပ်ရောဂါတွေကြောင့်ဖြစ်တယ်လို့ပြောပါတယ်။တရုတ်နိုင်ငံမြောက်ပိုင်းမှာ November 1လမှာတုတ်ကွေးလိုယောဂါမျိုးဖြစ်ပွားသူတွေဟာလွန်ခဲ့တဲ့3နှစ်ကဒီလိုအချိန်မျိုးထက်ပိုပြီးတော့များနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။ဒါကြောင့်နိုင်ငံတကာကျန်းမာရေးစည်းမျဉ်းစည်းကမ်းတွေအရကလင်းငယ်တွေကြားမှာအစုလိုက်အပြုံလိုက်ဖြစ်နေတယ်ဆိုတဲ့ယောဂါနဲ့ပတ်သက်လို့ဈေးကမ်းအချက်အလက်နဲ့သုံးသပ်ချက်တွေတက်ခွဲကမ်းရလဒ်တွေကိုကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတရုတ်အစိုးရကိုတောင်းဆိုထားတာဖြစ်ပါတယ်ရှင်။